မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟင်လေးရဲ့စနေရကြာမြန်မာခီးစဉ်ပြီးထုတ်ပြန်လိုက်တဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အပြင်းထန်ခံခဲ့တဲ့အကြောင်းအရေးကြီးအဆိုပြက်ကိုအိမ်မဲမြို့နယ်ပြည်သူ့လွတ်တော်မှဒေါ်တန်သာကပြည်သူ့လွတ်တော်မှဒီကနေ့တင်သွင်းလိုက်ပါတယ်။ဒီအဆိုကိုဆက်လက်ဆွေးနွေးဖို့ဒီကနေ့လွတ်တော်မှဆုံးဖြတ်လိုက်ပြီးမနက်ဖြန်မှဆက်လက်ဆွေးနွေးဖို့ရှိတယ်လို့ဒေါ်တန်သာကပြောပါတယ်။အထူးကိုယ်စားလှယ်ရန်ဟင်လေးရဲ့တရင်ထုတ်ပြန်ချက်အပေါ်ကန့်ကွက်ရတဲ့ပတ်သက်လို့မခင်ပြူတွေကမေးမြန်းချိန်မှာဒေါ်တန်သာကအခုလိုစပြောပါတယ်။
အဲ့ဒီတရင်းထုတ်ပြန်ချက်ကိုကန့်ကွက်ရတဲ့အကြောင်းကြောင့်ဖော်ပြချက်ကသုံးချက်ရှိပါတယ်။နံပါတ်1ကတော့နိုင်ငံတော်အစိုးရဆောင်ရွက်နေတဲ့မျိုးတိုင်းဒီစားစီကိုမြက်ကွက်ပြထားလို့ပါ။နံပါတ်2ကတော့ကုလသမဂ္ဂနဲ့ဘူအောင်ဆောင်ရွက်နေမှုကိုလည်းရှိထားလို့ပါ။နံပါတ်3ကတော့ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့တကယ်တည်းအခြေအနေများမျိုးထည့်သွင်းဖော်ပြထားမှုရှိခြင်းလို့တော့မဖြစ်ပါဘူး
။ဟုတ်ကဲ့ရဟင်းလေးရထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ဒါရေဘူရဆန်ရဲ့ဆွဆွဲချက်တွေဖြစ်တဲ့မှားယွင်းနေတဲ့ဒီခံလုံမှုမရှိတဲ့အချက်လက်တွေဖော်ပြထားရဲဆိုတာမျိုးဒီအရေးကြီးဆိုတဲ့မှာတင်သွင်းထားတယ်လို့သိရပါတယ်ရှင်အဲ့ဒါကဘယ်လိုအချက်တွေကိုဆိုလိုတာပါလဲရှင
်ကျွန်မတင်တဲ့အရေးကြီးဆိုမှာမခံလုံဘူးလို့မပြောဘဲနဲ့မပြည့်စုံဘူးလို့ပြောပါတယ်သူပြောသူ့ရဲ့တင်ထုတ်ပြန်ချက်မှာပါနေတာကတော့ကော်မရှင်ရဲ့ချန်ပီချက်တိုင်းတော့လုပ်တယ်ဒုက္ခဒစ်ကန်ကို၃ရက်ကိုပြန်နိုင်တယ်သူတို့နေထိုင်တဲ့ဒေသတွေကိုတွားရောက်လူတွေလို့ပြောတယ်အဲဒီမွတ်စလင်တွေကဒုက္ခတွေဆန်းနေမှာပဲရှိနေသေးတယ်ခွဲခြားပြီးတော့ဆက်ဆံခံရတယ်လို့ပြောတဲ့အချက်တွေရှိပါတယ်အဲဒီအချက်တွေမှာကျွန်တော်တို့ကြည့်လိုက်လို့ရှိရင်သူတို့နေထိုင်တဲ့အရက်ဒေသကိုပြောင်းရွှေ့ပေးဖို့ဆိုရင်စံပြီးကော်မရှင်ရဲ့အကြံပြုအချက်အတိုင်း IDP ကနေမှမြေတူတွေကိုသူတို့နေထိုင်တဲ့လူ့နေရာကိုဖြစ်စေတခြားနေရာကိုပြောင်းရွှေ့နေထိုင်ရင်ဖြစ်စေကူညီပေးတဲ့နှစ်ဖက်စလုံးအတိုင်းအတာကိုကူညီပေးတဲ့ဆိုပြီးပြောတဲ့အတွက်ကြောင့်ကျွန်တော်တို့အစိုးရကကမန်မီသားစု55အင်တာနက်ရှိကိုရန်ကုန်ရှိတောင်းနေထိုင်ပေးရလိမ့်ပါရှိခဲ့ပါတယ်။နောက်ပြီးတော့ငွေစင်းနှစ်ပေါင်းထုတ်ပေးခဲ့တယ်။အစိုးရကတန်ဖိုးကူညီတဲ့အရာတွေဥပမာရခိုင်ပြည်နယ်ကိုဘတ်ဂျက်ခွဲဝေရင်းပြီးတောင်စုလွတ်တော်မှာကျွန်တော်တို့ခွဲဝေပေးရင်ရခိုင်ပြည်နယ်ကိုအများဆုံးဘတ်ဂျက်ခွဲဝေပေးရပါတယ်။အဲ့တော့ကျွန်တော်တို့ပြောချင်တာကဆိုးရခဲ့အားမဲ့ချက်ကိုလည်းပြဆိုရရဲ့လေဆောင်ချက်တွေလည်းကြာမယ်ဆိုရင်ပြည့်စုံနေထုတ်ပြန်ပြညာချက်ဟိုမှာအရှင်ခံစားတင်တဲ့အခါမှာလည်းပုံပြီးအရှင်ခံစားတင်တဲ့အခါဟိုပို့ပြီးတော့ပြည့်စုံတယ်နောက်တစ်ခုကရခိုင်ပြည်နယ်မြောက်ပိုင်းရဲ့ပြဿနာတွေကရှုပ်ထွေးနေတယ်လို့ဒီကပြောသွားဘာကြောင့်ရှုပ်ထွေးလဲဆိုတဲ့အကြောင်းကမပြောတကယ်တော့ရခိုင်ပြည်နယ်မြောက်ပိုင်းရဲ့ပြဿနာမယူတောင်တောင်မှာဟိုတလောကတွေ့တယ်လူလုပ်တဲ့ဦးမြင့်နိုင်ငံကောင်းလေးလက်နက်တွေအဲ့ဒီမှာပြန်လန်းပေးနေတယ်ဆိုတဲ့အထောက်ထားတွေဒါတွေကြောင့်အဲ့မြောက်ပိုင်းကိစ္စရှုပ်ထွေးရမြောက်ပိုင်းကိစ္စရှုပ်ထွေးတယ်လို့ပြောရင်လည်းရှုပ်ထွေးရတဲ့အကြောင်းကိုထည့်ပြောရင်ပုံပြီးပြည့်စုံတယ်ပုံပြီးပြည့်စုံတဲ့အတွက်ကြောင့်အစီအခံစာပေါ်မှာဆုံးဖြတ်ရင်ကုလသမဂ္ဂကနိုင်ငံတကာကကျွန်မတို့နိုင်ငံကိုအကူအညီပေးရင်မှန်ကန်တဲ့ပြည်စုံတဲ့အစီအခံစာဆိုကျွန်မတို့ကိုဖြစ်ရောက်တဲ့အကူအညီလည်းပို့ပေးနိုင်မှာဖြစ်ပါတယ်ဒီအတွက်ကျွန်မတံခွေဖြစ်ပါ
ဟုတ်ကဲ့ရှင်တာသူကဒီလူခွေရထုကိုဆက်ဖြစ်တဲ့အခါကျတော့ဒီလူခွေရချင်းနဲ့ပတ်သက်ပြီးတော့လူရဲ့ချက်တွေဟာကွက်တင်ရှိရင်ထောက်ပြရတာသူ့ရဲ့အခန်းကဏ္ဍမဟုတ်ဘူးလားရှင်တခုကပါလဲဆိုတော့ဒီဥမာလူခွေရဒီချင်းနဲ့ပတ်သက်ပြီးတော့သူတင်မဟုတ်ပါဘူးဒီမြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွေရအသမားတွေလည်းတချို့ထောက်ပြရတယ်ဆိုလို့ရှိရင်ဥမာသူနဲ့တွားတွေ့တဲ့အခါမှာပဲဖြစ်ဖြစ်တခြားလူခွေရကိစ္စတွေဆန်ရတဲ့အခါမှာဖြစ်ရင်နောက်ရောက်ခံလိုက်တာရရှိနေတယ်နောက်ကနေတပ်ပုံလိုက်ရတာနောက်ဆက်ပြရတယ်ဆိုတာလည်းဒီသူရလက်ထက်မှာရှိနေရဆိုတာမျိုးပေါ့နော်ဒါတွေလည်းသူထောက်ပြခဲ့တာရှိပါတယ်နောက်သူရဲ့အကြောင်းကဒီလူခွေရေးအခြေအနေမှာဒီလိုအပ်ချက်တွေဒီလိုအခြေအနေတွေရှိနေသေးတယ်ကိုထောက်ပြဖို့ကဟာသူရဲ့အခန်းကဏ္ဍမဟုတ်ဘူးလားရှင
်ဟုတ်ပါတယ်ရှင်မှန်ပါတယ်သူထောက်ပြရတဲ့ချက်တွေအချို့အရင်မှန်ပါတယ်ကျွန်တော်တို့ကျွန်မကိုယ်တိုင်ကနိုင်ငံသားများမူလခွင့်ရေးကော်မတီကကော်မတီဝင်ပါဆိုကျွန်မကော်မတီမှာကိုလူခွေရေးချိုးဖောက်ခံရမယ်နိုင်ငံသားခွင့်ရေးချိုးဖောက်ခံမယ်တိုင်းစားအများကြီးရှိပါတယ်နောက်ပြီးကျွန်မတို့လွှတ်တော်မှာမကြောင်ရမ်းမှာတရားဥပဒေလွှတ်တော်မှာတင်သွင်းလာတယ်ကျွန်မကိုယ်တိုင်ရဲ့ရှင်းလင်းမှာမြန်မာနိုင်ငံမျိုးသားလူခွေရေးကော်မရှင်ရဲ့စစ်ပိုက်အစီအစဉ်ခံရမှာလူခွေရေးချိုးဖောက်မှုအများကြီးရှိနေတယ်ဘာကိုဒီမှာမမြင်ဘူးရှင်။အခုရခိုင်ပြည်နယ်ရဲ့ရေးပြဿနာဟာတခြားလူခွင့်ရဖြစ်စဉ်တွေမတူပဲဖြစ်လဲရှာလဲရှိပါတယ်။နောက်ပြီးတော့နှစ်ဖက်စလုံးလည်းမျက်နှာမူပါတယ်။နောက်ပြီးနိုင်ငံရေးအတွင်းလည်းစောင့်နေပါတယ်။ဒီပေါ်မှာနိုင်ငံရေးအနေထုတ်မှုတွေကလည်းရှိနေပါတယ်။ဒါကူတော့အခြားသောလူခွင့်ရဆိုရယ်ဖြစ်စဉ်တွေနဲ့ရောသွန်းပြီးပေါ်ပြလို့မရနိုင်ပါဘူးတကယ်လို့ပေါ်ပြမယ်ဆိုရင်ပြည်စုံတော့ပေါ်ပြဖို့လိုအပ်ပါတယ်သူခွင့်ရချိုးဖောက်မှုကြီးမရှိဘူးလို့ဆိုတော့အချက်ကိုကျွန်တော်လည်းမမြင်ပါဘူးရှင်ရှိပါမြန်မာနိုင်ငံမှာအန
ဲ့အိမ်မဲမြို့နယ်ပြည်သူ့လွတ်တော်မှဒေါ်တန်နာကိုမခင်ချူတွေကဆက်သွဲမင်းမြန်းတော်တာပါရှင်